ကိုမျိုးမင်္ဂလာပါဗျာ
မင်္ဂလာပါကို
ဆိုတော့အခုဒီအမေရိကခီးစဉ်ကရိုရင်ဂျာတွေအကြောင်းရိုက်ထားတဲ့ documentary ခွေလှည့်ပြတဲ့ခီးစဉ်လားဘယ်လိုလဲနည်းနည်းပြောပြပါဦ
းအဓိကတော့ဒီ documentary ကရိုရင်ဂျာတွေအကြောင်းရိုက်တာတော့မဟုတ်ပါဘူ
း
2012ချမ်ဖတ်မှုနောက်ပိုင်းမှာ IDP camp လို့ခေါ်တဲ့စစ်တွေ camp တွေရောက်သွားတဲ့ဒီ Muslim ကောင်မလေးရဲ့တခါဗုဒ္ဓဘာသာကောင်လေးရဲ့သူတို့တွေရဲ့အမြင်တွေသူတို့တွေရဲ့ shutdown တွေကိုအခြေခံပြီးတော့က film ကိုကြည့်ခြင်းအပြင်policy maker တွေပေါ့နော်မူဝါဒရေးဆွဲတဲ့ပုဂ္ဂိုလ်တွေအစိုးရတွေပို့ပြီးနားလည်လာပြီးတော့မှလူငယ်လူရွယ်တွေရဲ့အခန့်ကဏ္ဍကိုထက်သွင်းစဉ်းစားဖို့ဆိုတာကျွန်တော်တို့စဉ်းစားထားတာမျိုးအဲ့တော့ဒီအချမ်းဖတ်မှုတွေပြိပခတွေကနေစိုးကျိုးအနေနဲ့ဒီလူငယ်လူရွယ်တွေဟာရင်ဆိုင်နေရတဲ့အကြောင်းကိုကျွန်တော်ပို့ပြီးနားလည်အဲ့ဒါမှအစိုးရအနေနဲ့စဉ်းစားနိုင်မယ်ဒါတွေဘာတွေလုပ်တင်တယ်လဲဆိုတာပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ရိုက်တာဒီအခင်မဖြစ်ခင်ပေါ့ဒီလက်ရှိလက်တလော crisis တွေမဖြစ်ခင်ကျွန်တော်တို့ဒါရိုက်ထားတာပေါ့
ဆိုတော့အခုဒီလူငယ်တွေကအခုအဲ့ဒီလက်ရှိလဲအဲ့ဒီဒုက္ခသည်စခန်းထဲမှာပဲပေါ့အ
ဲသူသဖြင့်ဒီ Muslim ကောင်မလေးရတော့ဒုက္ခသည်စခန်းမှာပဲပေါ့လေ
အဲ့ဒီမောင်တော်ဘူးသီးတော်အခုအဲ့နာတဝိုက်မှာနေတဲ့နိုင်ငံသားကမရသေးတဲ့လူတို့ဘာလို့ပေါ့နော်အခုလိုအထောက်ထားမဲ့ဖြစ်နေတဲ့လူတွေပေါ့အခုကျွန်တော်ကြားလာတယ်လို့လေဟိုမှာဒေါ်ဆန်းစိုးကြီးအစိုးရလက်ထက်မှာနိုင်ငံသား CCA လုပ်တဲ့အခါမှာစရင်းတွေမပေးကြအောင်ငင်းဆန်ကြတယ်ဆိုတာမျိုးတွေကျွန်တော်တော်ကြားရတယ်လေ
ဟုတ်
ဆိုတော့ပြီးတော့တခါအခုကိုဖီအန်နဲ့အစီအခံသာထွက်လာတယ်အဲ့တော့ကျွန်တော်ဆိုတာနိုင်ငံသား CCA လုပ်ငန်းစဉ်ဆိုတာတော့ငင်းဆန်နေတဲ့အနေထားပေါ့ဒါကိုလက်မခံတာလားဘယ်လိုပုံစံမျိုးလဲဆိုလိုချင်တာဗျာသူတို့အဓိကနိုင်ငံသားလိုချင်တာပဲလားသို့မဟုတ်လဲကိုပိုင်ပြည်နယ်တွေဘာရင်းကြတွေလိုချင်တာလားဘယ်လိုပုံစံမျိုးတွေ့ရလဲ
ကျွန်တော်လေ့လာမိတဲ့လောက်ကတော့ကျွန်တော်ထင်တယ်ရခိုင်မှာရှိတဲ့မွတ်စလင်တွေရောတပြည်လုံးမှာရှိတဲ့မွတ်စလင်တွေရောပြည်နယ်တောင်းဖို့လို့နေရာတောင်းဖို့လို့ဆိုတာကျွန်တော်တစ်ခါမှမတွေ့ရဘူးပေါ့နော်ဒါပေမဲ့လို့တခုရှိနေတာကသူတို့တွေဟာတစ်ချိန်လုံးကတော့အတိမတ်ပြုခြင်းခံခဲ့ရတယ်ဆိုတဲ့အထောက်အထားတွေရှိတယ်အခုတခါသူတို့ပြန်စီစဲရမယ်ဆိုတဲ့ကိစ္စကလည်းပဲသူတို့ဘက်ကစဉ်းစားတဲ့ဘိုင်းတွေရှိတာပေါ့စီစစ်တာပြဿနာမရှိ80နှစ်ဥပဒေနဲ့စစ်ဆေးကြိုက်တာမကြိုက်တာဒါပေမဲ့80နှစ်ဥပဒေကိုပေါ့နော်ဒါပေမဲ့စစ်ဆေးလို့ရှိရင်လည်းပဲတခုရှိတာက80နှစ်မတိုင်ခင်ကနိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကိုသူတို့ရဲ့မျိုးဆက်တွေအားလုံးကနိုင်ငံသားဖြစ်ကိုဖြစ်ရမှာပဲဒါပေမဲ့တခုပြဿနာကဘာလဲဆိုတော့ကျတော့ဆော်ဗက်စာလန်အထောက်အထားကိုမေးတဲ့ပြဿနာပဲဟောဒီဒေသမှာဒီလူတွေကနှစ်ပြိစေတာကြံမြင့်ဆိုတာနေခဲ့တယ်ဆိုတာဟာ witness တွေအများကြီးပေးလို့ရတယ်ပေါ့နော်အဲ့ဒီနည်းနဲ့မဟုတ်ဘဲနဲ့ဆော်ဗက်တောင်းတဲ့အခါကျတော့ပြဿနာကမြန်မာပြည်ရဲ့လူတွေရဲ့ nature သဘောအထူးသဖြင့်ဒီမျိုးပုံမဟုတ်တဲ့လူတွေကဆော်ဗက်စာလန်နေတိန်းတာလို့ဆော်ဗက်စာလန်လောက်တာလို့ဆိုတာလဲတိတ်ပြီးတော့ဟိုခက်ကမရှိခဲ့ဘူးဗျအဲ့ဒါတခုပေါ့နော်တစ်ချက်ကနှစ်ချက်ကကြတော့ဗာတွေ့ရလဲဆိုတဲ့ခါကျဆော်ဗက်စာတန်ပြမနိုင်ငံသားကဲ့ရမယ်ဆိုရင်ရခိုင်ဒေသတခုတည်းလို့မမြင်မဲနဲ့အပြည်လုံးမှာရှိတဲ့တိုင်းရင်းသားဒေသတွေမှာရောဒီလိုမျိုးနေခဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့ကဒီကတော့နည်းနည်းလေးရှုပ်ထွေးတဲ့သဘောရှိတာပေါ့နော်တေးကြတာတခုကတော့ဒီကိစ္စမှာလူခွင့်စဉ်စဉ်ညွန်းဆိုတဲ့ကိစ္စပြန်ဝင်လာပြန်ရောဗျတစ်ဖက်ကလည်းနိုင်ငံသားပေးလို့မရတဲ့စီစဉ်မှုမျိုးနဲ့လုပ်တယ်ဒါအခုမှမဟုတ်ဘူးနော်ဆိုရအစင်ဆက်ကသူတို့ပြင်းတော့ကျွန်တော်သတိပြုမိတော့1989နောက်ပိုင်းပေါ့နော်ဒီ NASA ကတော့ပေါ်လာပြီးရဲ့နောက်ပိုင်းမှာဒီမှတ်ပုံတွေနေပြန်သိမ်းပြီးတဲ့အခါကျတော့စစ်စေးကပ်ပြားရေထုတ်ပြီးတဲ့ကာလကနေစပြီးတော့ဒီကိစ္စမှာလည်းနည်းနည်းရှုပ်ထွေးနေတာတွေ့ရတယ်ဥပမာအပြင်ကျွန်တော်တို့အဲ့တုန်းကအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးခင်ကျွန်းကသူရေးတဲ့အနောက်တကားမှာပြဿနာများဆိုတဲ့စာအုပ်မှာဗာရေးလဲဆိုတော့1953ခုနှစ်လောက်ကတဲ့လုတ်ခဲ့တဲ့အသေးချာမလုတ်ခဲ့ဘူးတဲ့ဒါကြောင့်မလို့သူတို့ကပြန်စစ်စေးရတယ်လို့ပြောတယ်တခါအခုစောက်တို့ထွက်ပြန်တယ်ဒီကျွန်တော်တို့လူဝင်မှုကြီးကြေးရညွှန်ကြားရေးမူဟောင်းတယောက်ကဥထေရအောင်ဆိုပြီးနာမည်နဲ့မြန်မာနိုင်ငံသားများဖြစ်ကြပါသည်ဆိုစောက်မှာသူကတခါ89လုံးဝအဲရွက်ောက်ပွဲတဲ့လောလောလောနဲ့လုတ်ခဲ့လို့တဲ့စီစည်းကပ်ပြားတွေကိုကမန်ကရန်ထုတ်ပေးခဲ့လို့တဲ့ဆိုတာမျိုးပြန်စီစည်းရမယ်အဲ့တော့ကျွန်တော်တို့တိုင်းပြည်စီစည်းလို့မပြီးနိုင်တော့တာလားပေါ့နော်အဲ့တော့ဆုံးဖြတ်ချက်တစ်ခုပြပြတသက်လောက်ရမယ်တဘောရှိတယ်ပေါ့စီစစ်တယ်ဆိုလို့ရှိရင်လည်းအားလုံးကိုတာတူညီမျှစီစစ်ဖို့လိုလိမ့်မယ်
အဲ့တော့နောက်တစ်ခုကအဲ့မှာရှိနေမွတ်စလင်တွေဂျာမားနှစ်မျိုးတွေ့ရတယ်ရခိုင်လူပြောနိုင်တဲ့ခလေးကလူကြီးကအစာပေါ့နော်အဲ့လိုတစ်မျိုးတွေ့ရတယ်လို့မပြောတတ်တဲ့လူတွေတွေ့ရတယ်လေဆိုတော့အဲ့ဒါကဘာကြောင့်ကွာနေတာလဲ
အဲ့ဒါကတော့ကျွန်တော်ထင်တယ်ကျွန်တော်ကိုကင်တန်မကြခင်မှာရောက်ခဲ့တယ်တယောက်မှရှမ်းစကားလည်းမပြောဘူးဗမာစကားလည်းမပြောတက်လည်းမတက်ဘူးတရုတ်စကားပဲပြောကြတယ်ဒါဆိုသူတို့တိုင်းရင်းသားမဟုတ်တော့ဘူးလားလို့ကျွန်တော်မေးဖို့မေးရတဲ့အရှိတတိချက်ကအဲ့တော့ဒီစကားမပြောတတ်အောင်လို့မြန်မာ education စနစ်ကဖြစ်နေတာလားပေါ့ကျွန်တော်ဒီကမေကွန်းထုတ်ဆရာရှိတယ်။ဆိုတော့ကဒေတာတစ်ခုမှာ1989နောက်ပိုင်းမှာအရင်တော့ကလူတွေကဗမာစာတွေသင်ခဲ့ကြတယ်၊လုပ်ခဲ့ကြတယ်၊ပြောကြတယ်။ဟိုအဲ့ခေတ်တုန်းကတော့တိတ်ခွဲခြားဆက်ဆံမှုလောက်ကြီးမရှိသေးဘူး။သူတို့ကန့်တတ်ချုပ်ချယ်မှုတွေလောက်ကြီးမများသေးတဲ့အခါမှာသူတို့မှ accessible ပေါ့ထိတွေ့လို့ရတဲ့အနေအထားဖြစ်တယ်။အခုနောက်ပိုင်းကျတဲ့အခါကျတော့သူတို့လုံးဝ segregate လုပ်လိုက်တဲ့အခါကျတော့ သူတို့စကားနဲ့သူတို့ပြောနေတာပဲရှိနေပြီးတော့ကသူတို့မှာအဲ့လို chance မရတော့ဘူးပေါ့ဒါပေမဲ့သူတို့ဗမာသားတင်နေရတော့တွေ့တယ်ကျွန်တော်အဲ့မှာကျွန်တော် documentary မှာပဲ
အဲ့ဒါကျွန်တော်တို့ဆက်ဆက်ပြီးတော့တစ်ဆက်တည်းအဲ့ဒီမှာပါကစ္စတန်တို့ဘာလို့ကနေပြီးတော့ရောက်လာပြီးတော့ဖာသာကြီးတင်ပေးနေတဲ့ဆရာမျိုးတွေပေါ့အဲ့ဒီဒေသမှာရောက်နေတာတွေတော်တော်ရှိတယ်ဆိုတာမျိုးပြောကြတယ
်အဲ့ဒီကိစ္စကနည်းနည်းရှုပ်ထွေးမှတင်တယ်ကျွန်တော်တေချာမသိဘူးဖြစ်နေတယ်ဘာကြောင့်လဲဆိုတော့ကျတော့လာလားမလာဘူးလားဆိုတဲ့ကိစ္စပေါ့နော်ပါကစ္စတန်နဲ့အိန္ဒိယတို့ဒီဘက်ခင်မှာလာလားမလာဘူးလားဆိုတာပေါ့နော်တမက်တခုတော့ဖြစ်နိုင်တာကတော့ဒီအိန္ဒိယတို့ဘာလို့မှသွားပြီးတော့ဘာသာရေးပညာတော့တင်ကြတာတွေပဲရှိတယ်မြန်မာပြည်ကဒီလိုဘာသာရေးဆရာတွေပါတယ်ဟာအဲ့လိုမျိုးနဲ့ကြောင်ပြီလာတော့ဘာလို့မျိုးလဲရှိကျွန်တော်ရှိမယ်ဒါပေမဲ့ခက်တာအိုက်ဒေတာမှာထူပြီးတော့လာလားမလာလဲကျွန်တော်အဲ့ဒီကိစ္စ assessment တော့မရှိဘူး
ဘာလို့ဆိုအခုတော့မှလေဟိုအာစာအဖွဲ့ခေါင်းဆောင်ဆိုလို့ရှိရင်ဟလားဟိုဘက်ကနေတော့လာတဲ့လူလို့အဲ့လိုမျိုးဒါကျွန်တော်ကြားမယ်အောင်နော
်ဒါပေမဲ့အဲ့ဒီကိစ္စလည်းထားပါတော့ကျွန်တော်တို့အာစာကြောင်ကောင်းကောင်းမသိဘူး तू ကတော့ဒီမှာမွေးတာဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့တခုရှိတာသူ့မိဘတွေကဒီကနေခုနလိုပဲ
ဟိုပို့လိုက်တာပေါ့
ထွက်ပြေးသွားတဲ့အုပ်စုတွေကနေပြီးသူ့မိဘတွေကြီးပြင်းလာတာမျိုးတွေလည်းရှိရှိမှာပေါ့နော်ဆိုတော့အဲ့ဒါမျိုးလို့ကျွန်တော်ကြားရတာပေါ့နော်သိရတာ
မူဂျာဟစ်ဆိုတဲ့ဟာနဲ့ရိုင်ဂျာနဲ့တူလာ
ကျွန်တော်တော့အဲ့ဒီကိစ္စတိတိကျကျမလေ့လာဘူးဒါပေမဲ့တခုရှိတာက1962ခုနှစ်မှာမြန်မာတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဘုံချုပ်အောင်ကြီးကသူတို့တွေနဲ့ငင်းငယ်ရေးလုပ်ခဲ့တာမျိုးတွေ့တယ
်
အဲ့ဒီမှာတော့မူဂျာဟစ်ခေါင်းဆောင်များရိုဟင်ဂျာခေါင်းဆောင်များခင်ဗျာဆိုတဲ့မိကုံးပေးတာမျိုးကျွန်တော်ဖတ်ဖူးတယ်အမေတေချာတခုတော့ကျွန်တော်တို့ဒီအကျံဖတ်တာကိုကျွန်တော်တို့မချိုက်ဘူးကျံဖတ်တဲ့နီးလန်းနဲ့လည်းပြဿနာအဖြစ်မရှာနိုင်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့တစ်ဆက်တည်းမှာပဲလူအုပ်စုတစုကိုတနေရာမှာပိတ်လောင်ပြီးတော့ကလှုပ်ထားခြင်းအဖြစ်လည်းလူတွေရဲ့ trauma ပေါ့နော်စိတ်ဒဏ်ရာတွေကနေပြီးတော့ education လည်းမရှိတဲ့အခါမှာတော့ရွေးချယ်စရာဟိုးကျွန်တော်တို့ခက်ကတော့ကလိုပဲအင်္ဂလိပ်ကိုတော်လန်တဲ့ခက်တော့ကလိုပဲငရင်းတင်မလားတိုက်ရင်းတင်မလားဆိုတာမျိုးကြီးစဉ်းစားလာတာမျိုးဖြစ်လာရင်မကောင်းဘူ
းကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါ Thank you